မလေးရှားနိုင်ငံကထိမ့်သိမ်းရေးစခန်းနေမှာလူရဲစီလို့ပြန်ဖို့အတွက်စောင့်ဆိုင်နေသူတွေပါဝင်ကိုဗစ်ကပ်ဘေးကာလပြိမိနေသူတွေမြန်မာနိုင်ငံသားတွေတဲကနောက်ထပ်130ကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကနေရပြန်ရေးအစီအစဉ်ပြတ်ခဲ့ပြီးတဲ့နောက်ဒုတိယအတုပ်အဖြစ်နေရပြန်ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ်မလေးရှားနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ဖမ်းဆီးထိမ့်သိမ်းခံရသူတွေနဲ့ကပ်ဘေးကာလတရားမဝင်နေထိုင်နေသူတွေပါဝင်တဲ့မြန်မာနိုင်ငံသား130ကျော်ဟာဒီကနေ့ပဲကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ခဲ့ကြကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ
်ဒီနေ့ကျွန်တော်48ကျိန်းတော့လိဖလိုက်နေပေါ့ဒီအကြောင်းမျိုးကြောင့်မလေးရှားနိုင်ငံဖမ်းဆီးထိမ့်သိမ်းကံနဲ့မှာဖမ်းခါရတဲ့လူ40ပါဝင်တယ်ထိမ့်သိမ်းကံနဲ့မှာ10လောက်နေခဲ့ရပါတယ်ခင်ဗျာဒီနေ့ပြန်တဲ့နေရာမှာအမျိုးသမီး၃ရောက်ပါပါတယ်ခင်ဗျာသူတို့ကဒီအထိုင်းနိုင်ငံဘက်ကိုပြကူးမှဖမ်းခံရတယ်ပေါ့ကျန်တဲ့လူကဖိတ်မိနေတဲ့လူတွေပေါ့ဒီစုစုပေါင်း130ကျော်ဟာဒီနေ့၃နိုင်အာမေရီလေကြောင်းကြီးကြီးတဲ့မြန်မာနိုင်ငံကိုပြန်သွားပါတယ်ဟုတ်တယ်ဒီဘက်မှာနောက်ဆုံးနဲ့တနင်္လာဘုတ်တပူးကြတာပြီးသတ်မှတ်ထားပါတယ
်မလေးရှားနိုင်ငံမှာကပ်ရောဂါကူးစက်မှုတွေကြောင့်အလုတ်အကိုင်းနဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေတရားဝင်ရောတရားမဝင်နီးလန့်နေနဲ့ပါနေရပြန်ဖို့ကြိုးစားနေကြတာပါမလေးရှားအစိုးရကတော့တရားမဝင်နေထိုင်နေသူတွေကိုဒဏ်ကျေးငွေတက်တာဝင်ပေးပြီးနေရပြန်ဝင်ပြုတဲ့အစီအစဉ်ကိုဂျွန်လာထီတတ်မှတ်ထားတာကြောင့်နေရပြန်ဖို့စည်ရင်ပေးသွင်းထားသူတွေများလာတယ်လို့လည်းဦးစန်းဝင်းကပြောပါတယ
်ဒါကြီးကတော့မလေးရှားအစိုးရတတ်မှတ်ချက်ကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့2020နိုဝင်ဘာလနေပြီးတော့ဒီဂျွန်လာထီပေါ့လေ6လပိုင်းအစီအစဉ်ဒဏ်ကျေးတွေကိုအနေနဲ့လူပြောင်း900လုံးတတ်မှတ်ထားပါတယ်တရားမဝင်နေတော့ဟုတ်ကဲ့ခင်ဗျာဒါပြန်နေတဲ့ခြေရှိပါတယ်900လောက်ဆိုအရင်တော့ဆိုတော့3100ဆိုတော့များတယ်ဒီအဲဒဏ်နဲ့မတက်နိုင်ကြအောင်အလုပ်ကိန်းနေမရှိတဲ့ခါကျ900လောက်ကတော့အဲဖြစ်နေပါတယ်900နဲ့၄ရက်လက်မှတ်ကြည့်လို့ဆိုတော့ပြန်နေတဲ့ခြေရှိပါတယ်
မြန်မာနိုင်ငံသားခမန်းချေ9သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးကာလအခက်အခဲတွေကြောင့်နေရပြန်ဖို့စည်ရင်းပေးသွင်းထားသူတောင်ကဒန်းလောက်ရှိနေပါတယ်။မြန်မာအစိုးရကတော့ဖေဖော်ဝါရီလပထမပတ်ကနေစတင်ပြီးတပတ်ကို3ရက်ကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပြန်နိုင်အောင်စီစဉ်ထားခဲ့ပေမဲ့ပထမဆုံးနေ့မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ခရီးစဉ်ပြတ်ခဲ့ရပါတယ်။ဒါပေမဲ့လည်းမနေ့ကစပြီးခရီးစဉ်တွေပြန်ဆခဲ့ပြီးဒီကနေ့ဆိုရင်ဒီအပတ်ထဲမှာခရီးစဉ်2ချိန်ရှိခဲ့ပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။